အထက်ဒေသမှာရုရှားကစစ်ရာတိုးချဲ့နေတဲ့ပေါ်ဆိုရင်ကြောင့်ကြာသပတေးနေ့နောက်မှာအိုက်စလန်နိုင်ငံကအထက်ကောင်စီအစင်းမြင့်စည်းဝေးဘက်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ
် We're committed to advancing a peaceful Arctic region where cooperation prevails on climate the environment
ရာသီဥတုပတ်ဝန်းကျင်သိပ္ပံပညာလူကျင်ရေးနဲ့ဒေသရင်းကပြည်သူတွေအကျိုးကျေးဇူးခံစားနေကြရတဲ့ရရှိစည်းဝေးဖွံ့ဖြိုးမှုတွေမှာပူးပေါင်းဆောင်ရွက်နေတဲ့ငင်းချမ်းနဲ့အတိတ်ဒေသ80တိုးတက်စေဖို့အမေရိကန်ကတန်တိတ်တန်ချထားပါတယ်လို့ရီချာဗက်မြို့တော်ကစည်းဝေးမှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဝန်ကြီးဘလင်ကင်ပြောဆိုလိုက်တာပါရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကတော့အတိတ်ဒေသမှာဘုံကျဲလေယာဉ်တွေရင်ငုံသင်္ဘောတွေတိုးမြင့်ချထားတဲ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးရဲ့ရည်ရွယ်ချက်ပေါ်မေးခွန်းထုတ်ခဲ့ပါတယ်နော်ဝေးနဲ့ဘော်တစ်ဒေသမှာပြည်ပကတပ်ဖွဲ့တွေရှိနေတာကြောင့်စည်းရေးနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေတာလည်းပြဿနာတွေရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါဒေတာတွင်တင်းမာမှုတွေကြီးထွားလာနေချိန်မှာစစ်ပတ်ဆိုင်ရာအစည်းအဝေးတွေပြန်ကျင်းပဖို့လေအာတိတ်ဒေတာနိုင်ငံတွေကိုရုရှားနိုင်ငံကဖိအားပေးနေပေမဲ့အမေရိကန်ကတော့ကန့်ကွက်ထားပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေတာကိုရုရှားပိုင်နဲ့ထဲသွတ်သွင်းလိုက်တဲ့2014ခုနှစ်ကစလို့အာတိတ်ဒေတာနိုင်ငံတွေကစီယူစီချုပ်တွေရဲ့နှစ်ပတ်လည်စီယူပွဲတွေကိုရပ်ဆိုင်ထားတာပါအမေရိကန်ကနေဒါဒိန်းမတ်ဖင်လန်အိုက်စလန်နော်ဝေးဆွီဒင်နဲ့ရုရှားရှစ်နိုင်ငံပါဝင်တဲ့အာတိတ်ကောင်စီကိုတော့ဘုံကျိုးစည်းဝါဆိုင်ရာကိစ္စတွေဆွေးနွေးဖို့1996ခုနှစ်မှာစတင်ဖွဲ့စည်းထားပြီးအလဲကျဥက္ကဋ္ဌတာဝန်ကိုတော့ကြာသပတေးနေ့မှာပဲအိုက်စလန်နိုင်ငံထံကနေရုရှားကလွှဲပြောင်းရယူမှာဖြစ်ပါတယ်